တောင်ကိုရီးယားနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ169ယောက်တွေ့ရှိခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လအစောပိုင်းကစပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစတင်တင်တာဖြစ်ပါတယ်။ဒီထဲက153ယောက်ကဆိုးမျိုးတော့တဝိုက်ကဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေကြေကြေပြန့်ပြန့်ပြန်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒီကူးစက်မှုတွေကြောင့်တောင်ကိုရီးယားနိုင်ငံမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ15,318ယောက်နဲ့သေဆုံးသူ305ယောက်ရှိပါတယ်။ဒါပြင်အစိုးရကစန့်ကျင်တဲ့ဆန္ဒပြပွဲတွေဆိုးမျိုးမှာစနေနေ့ကဖြစ်ခဲ့တာကြောင့်ကူးစက်မှုတွေပိုများလာမှာကိုလည်းစိုးရိမ်နေကြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့ဆိုးမျိုးတဝိုက်မှာဒီနေ့ကစပြီးတော့နှစ်ပတ်ကြာတင်းကျပ်တဲ့ကန့်သတ်မှုတွေလုပ်သွားမယ်လို့ကြေညာလိုက်ပြီးညကလပ်တွေ၊ကာရာအိုကေဆိုင်တွေ၊အောက်စားခန်းမတွေနဲ့ဘူဖေးဆိုင်တွေကိုပိတ်ဖို့ဒါမှမဟုတ်စီးမျဉ်းစည်းကမ်းတွေကိုလိုက်နာဖို့ပြောလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းမှာဗိုင်းရပ်စ်ရောနောက်ထပ်944ယောက်သေဆုံးခဲ့ပြီးစုစုပေါင်းသေဆုံးသူဟာ5,000လောက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိယဟာအမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်ကမ္ဘာမှာလူသေဆုံးမှုသဒ္ဒုထအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ63,000ကျော်ရှိပြီးကူးစက်ခံသူစုစုပေါင်းဟာလည်း25,800ရှိသွားပြီဖြစ်ပါတယ်။အอสတြေးလျနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကြောင့်သေဆုံးသူ16ယောက်နဲ့ကူးစက်သူ159ယောက်ရှိပါတယ်။ရှေ့တောင်အာရှနိုင်ငံတွေဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ3,420နဲ့သေဆုံးသူ65ယောက်ရှိခဲ့ပြီးတော့အင်ဒိုနီးရှားနိုင်ငံမှာတော့ကူးစက်ခံသူ2081ယောက်နဲ့သေဆုံးသူ89ယောက်ရှိခဲ့ပါတယ်ခင်ဗျာ။